တနင်္ဂနွေညနေပိုင်း၂နာရီခွဲလောက်ကတန်းတော်ကြီးမြို့နယ်ရာထူးကြီးရွာမှာလေရင်ပုံချက်ခဲ့တယ်လို့စစ်ဆောင်ဒေသခံတူက VOA ကိုပြောပါတယ်။ဒါကြောင့်အိုးအိမ်စွန့်ခွာဘေးလွရာကိုတိတ်ဆောင်နေကြတဲ့စစ်ဆောင်အများစုကဗာပစ္စည်းမှမယူနိုင်ကြပဲအဝတ်တရကိုတစ်ခုနဲ့အသက်ဘေးလွတ်အောင်ပြေးထွက်လာကြရတယ်လို့လည်းပြောပါတယ်။ဒီကြောင့်တရင်ပြေးပို့ချက်ကိုအခြေခံပြီးနန်းတော်ကပြောပြပါမယ်။
ကင်းရီးနယ်တနောင်ကြီးမြို့နယ်ကြာတူချေရွာကိုဇူလိုင်23ရက်ညနေပိုင်းလောက်မှာစစ်ကောင်စီဘက်ကလင်းရင်နဲ့ဘုံလာကျဲနေတယ်လို့စစ်ရှောင်းဒေသခံတဦးကဗီဒီယိုခုလိုပြောပါတယ်
။ဟိုရတူမှာဆတော်ဒီမိမိနဲ့မနိုင်ခွဲမှာသာဒီလီနဲ့ဘုံကျဲတာဒီကြားနေရတော့เนาะအခုဇွာနဲ့ကြားနေပြီးပြောင်းဝဲတော့လို့ဆက်တက်လာတဲ့လီရပြီးတော့ဒီရတူဘုံလာကျဲတာကြီးလည်းရှိရဟုတ်
။စစ်ကောင်စီတပ်ကတောင်ငူမြို့နယ်ကနေတနောင်ကြီးမြို့နယ်ဖက်ကိုအင်အားအများအပြားနဲ့ထမှန်စစ်ကြောင်းဆင်လာတာကြောင့်တချို့ကြေရောကဒေသခံတွေဘေးလွတ်ရာကိုထပ်ပြီးတော့ပြောင်းရွှေ့နေကြရတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဇူလိုင်လ17ရက်နေ့ကနေစတင်ပြီးတော့ရာတူကြေရွာတစ်ဝိုက်မှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ရကအခုချိန်ထိဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းအသုံးပြုပြီးတော့အပြင်းထန်ပုံကျဲတိုက်ခိုက်နေတဲ့အကြောင်းအခုလိုပြောပါတယ်။
အပတ်ကျော်မပါလို့ရှိဘူး70ရက်စင်းလို့ကလေးအဖြစ်ဒီဒီလည်းဆယ်ပြီးဖြစ်နေတော့ဒီနေ့စကြရရဲ့အနိုင်ကြည့်ရပါတော့ဒီလေးကြည့်ကြည့်ရရဲ့ခိုင်းရဲ့တိုင်းတော့မဟုတ်မှန်းလည်းမျိုးစုံရဲ့ခြားနေတာဒီဆိုင်ပေါ်အစီခါရရှိနေတယ်အားမတော်ရတယ်တော့အဲ့ဒါစိတ်ကြီးဖြစ်လာတော့ပြီးတော့လည်းကြီးကြလည်းဟိုကျေးရွာထဲမှာစတာမျိုးတွေဒီပျက်စီးတာလို့ဒီပတ်နာပါရအတော်ဝိုင်းကျတာလို့ဒီပေါ်တော့ဟိုစက်ကလေးကြောင်းလေးဒီပါတယ်ဆောက်ပြီးကြာတယ်လည်းရှိတယ
်ခုတိုက်ပွဲတွေဖြစ်တဲ့ရာတူကြီးရွာဟာကယားကရင်နယ်ဆက်ကရင်ပြည်နယ်ဖက်ချန်းကတနောင်ကြီးမြို့နယ်မှာတည်ရှိနေတာပါကရင်အမျိုးသားအစည်းအရုံး KNU နဲ့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ပါဝင်တဲ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီတို့ကြားတိုက်ပွဲဖြစ်ပွားနေတာလို့ဒေသခံတွေကပြောပါတယ်လက်နက်ကြီးနဲ့လေရင်ဘုံကျဲတိုက်ခတ်မှုကြောင့်လူအထိအခိုက်ရှိမရှိခုချိန်ထိအတိမပြုတ်နိုင်သေးပေမဲ့ဘာသာရေးအဆောက်အဦနဲ့နေအိမ်တွေအများအပြားပျက်စီးသွားတယ်လို့ပြောပါတယ်။တိုက်ပွဲနဲ့ပတ်သက်လို့သက်ဆိုင်ရာအဖွဲ့အစည်းတွေကတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူး။တိုက်ပွဲအခြေအနေကြောင့်ဝါတော်ခိုကျေးရွာ၊ရာတူကျေးရွာစတဲ့ပဝန်းကျင်၆ရွာထက်မနည်းကထောင်နဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာပြီးတော့နှီးဆက်ရာပဝန်းကျင်ကမြို့နယ်ကျေးရွာတွေဘက်ကိုထွက်ပြေးတင်းရှောင်နေရပါတယ်။တနောင်ကြီးမြို့နယ်ထဲကတောက်ရီခတ်ကြီးရွာတစ်ဝိုက်ကိုခလုံးလာတဲ့စစ်ပေတုတ်ကတဲ့900ကျော်ရှိတယ်လို့စစ်ဆောင်ကူညီနေသူကပြောပါတယ်။စစ်ပေတုတ်ကတဲ့အများစုကအဝတ်တထဲကိုတစ်ခုနဲ့အသက်လူထွက်ပြေးလာတဲ့အကြောင်းပြောပါတယ
်။ဘုံမဲကြီးလေးကတော့ဟိုအဝတ်တထဲရဲ့ပဲဟိုကြာရင်လာရတော့ကြာပြီးသွားပြီလားလို့လည်းခါဘာမှမပါလိုက်ဘူးလား။အဲ့လိုဖြစ်တဲ့ခါကျတော့သူ့မှာတော့ဟိုကလန်တန်းနဲ့ဆင်းလာလို့မရဘူးစစ်ဆောင်ကလည်းဒီလိုဆက်ကိုဖြစ်နေနေရဘူး။အဲ့တော့တော့သူစပြီးတော့မှရှိရှိနေပေါ့နော်။ဒီနေ့တော့လေးဦးကျမလား6တိုင်းလေးဦးလည်းအာရှိတယ်လို့သူတို့ဒီဖြစ်ချော်တမကပြောတယ်။ဆောင်းကြီးမှာတော့ဟိုတအားလူအရပေါ့။ဆောင်းကြီးကတော့အဓိကမင်းပေါ့နော်
။တဖြည်းဖြည်းတိုက်ပွဲနေရာကျေပြန့်လာတာလို့လည်းနောက်ထပ်ဒေသခံတို့ကပြောပါတယ်
။ဒီဒီကနေ့ဟိုလမ်းဟင်းလေးပေါ်မှာပြန်လာဆိုတော့သူကလည်းလိုဖြစ်တယ်။ဆက်မတူဖြစ်လို့ဒီလေးကိုချေတာလည်းဆက်တယ်။အဲ့ဒါကဒီတားကြီးနဲ့အဲ့ဒီအရင်လာတော့အေးစစ်စစ်ဆိုရင်မသွားရဲမနိုင်ရဲခြားတော့ဘူးပေါ့နော်။ဖြစ်ဖြစ်ဆိုင်တယ်လို့ဆိုရင်သူတို့ခဏခဏအဲ့လိုခံစီကြည့်ရတယ်။အင်းလို့ချေခါကြတော့သွားရဲမနိုင်ရဲ။တော်တော်ချင်းဆိုးတယ်ဒီကစားတယ်ပေါ့နော်။ဆိုင်ရတော့ဖြစ်ဒီရလည်းနော်။ဟိုဆံရလည်းပိတ်ဆံရလည်းအကပ်ပနဲ့စိတ်ဆိုင်တာအဲ့လိုမျိုးတွေရှိတော့ဆံရလည်းစိတ်ကြီး
လက်ရှိတနောင်ကြီးမြို့နယ်မှာစစ်ကောင်စီဘက်ကလမ်းကြောင်းတွေပိတ်ဆို့ပြီးတော့စစ်စရေဂိတ်တွေတိုးချဲ့တင်းကျနေပြီးဆန်စီစားဆေးဝါးစားတဲ့စားနပ်ရိက္ခာတိုက်ဆောင်ခွင့်တွေပါကန့်တက်လာတာကြောင့်ပိုးပြီးတော့ခက်ခဲလာမယ်လို့ဒေသခံတွေကပြောဆိုပါတယ်